ကိုဗစ်ရောဂါကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးဂိတ်တစ်ခုကိုမလ၂ရက်နေ့ကစပြီးယာယီပိတ်ထားမယ်လို့တရုတ်နိုင်ငံယူနန်အာဏာပိုင်တွေကအသိပေးထားပြီးအခုချိန်ထိကုန်သွယ်ရေးဂိတ်တွေကိုပြန်မဖွင့်သေးပါဘူး။ဒါကြောင့်မြန်မာကုန်ကားတွေနယ်စပ်မှာပိတ်မိနေပြီးတချို့လဲပြည်ရင်းကိုကုန်တွေပြန်သည်လာနေကြပြီလို့ကုန်သည်တွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့တရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးသတင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျ။
ယူနန်ပြည်နယ်ထဲမှာကိုဗစ် -19 ရောဂါကူးစက်မှုတွေပြန့်ရှိလာတဲ့အတွက်မူဆယ်၁၅မိုင်နာကကျင်စန်းကြော်ဂိတ်နဲ့ကချင်ပြည်နယ်ကလွယ်ကျယ်ဂိတ်တို့ကိုယာယီပိတ်ထားမယ်လို့တရုတ်ကောက်ခွန်ကမြန်မာဘက်ကိုမတ်လ၂ရက်နေ့ကအကြောင်းကြားခဲ့ပါတယ်။မတ်လ၇ရက်နေ့တနင်္လာနေ့အထိနယ်စပ်ဂိတ်တွေပြန်ဖွင့်မပေးသေးတာကြောင့်မြန်မာကုန်ကားအများအပြားမူဆယ်တဝိုက်မှာပိတ်မိနေကြပါတယ်။ကုန်ကားအစီးတစ်ထောင်ကျော်လောက်ပိတ်မိနေတယ်လို့မူဆယ်ကုန်ကားအသင်းတာဝန်ရှိသူက VOA ကိုပြောပါတယ်
။ဒီကပိုင်းတော့ဆက်လို့မလွယ်တော့ဘူးနဲ့ဒီကတော့ဒီဖက်ကနေလည်းကျွန်တော်တို့လည်းကုန်ကုန်ထုတ်တယ်လေ။အဲကုန်တဲ့ဖက်ကနေလည်းဆက်နေတယ်အကုန်လောက်တောင်ချထားတယ်။သူတို့မိန်းတန်းတွေလည်းအကားအစီးတွေလုပ်ပြီးမှလောက်တောင်ချထားတယ်သူတို့။ဒီကသူတို့ကစိတ်ထားတော့အများကြီးပိတ်ချတယ်အစီးတစ်ထောင်ကျော်ပဲ။
ကျင်စန်းကြော့ဂိတ်ဘယ်နှစ်ပြန်ဖွင့်မယ်ဆိုတာမသေးချတဲ့အတွက်မူဆယ်၁၅မိုင်၉တောင်နေတဲ့ကတရုတ်အကောက်ခွန်ဂျူတီဆောင်မီသားကုန်တွေကိုမြန်မာကုန်တယ်တွေကရန်ကုန်မန္တလေးဘက်ပြန်တယ်နေကြပါတယ်မူဆယ်ကပို့ကုန်တွင်းကုန်လုပ်ငန်းရှင်တူကသူတွေ့ကြုံရတဲ့အခြေအနေ VOA ကိုပြောပြပါတယ်
အခုလက်ရှိဥပမာတွင်းကုန်ကဂျူတီဆောင်မီချထားတာတွေတော့ကျွန်တော်တို့မန္တလေးတွင်းကုန်ရန်ကုန်တော့ပြန်တယ်လားဆန်ရောဘယ်အဲ့တော့များနေခင်ဗျာနန်းတမားနေအုံတွေကညတယ်ကျွန်တော်တို့တူးတွေကိုတန်းကြည့်ကြတာအစီးသုံးလေးတယ်တော့ရှိတယ်။ဟောနှစ်ရက်လောက်ရှိပါပြီပေါ့ဒီကျွန်တော်တို့ပြန်ထုတ်နေတာတော့အဆက်ထုတ်လို့ပဲရှိတယ်ဆက်လက်ထုတ်ကြအောင်ပါပဲ
။ COVID-19 အတီးပြုတ်လူနာတွေပြန်တွေ့တဲ့ရွှေလီမြို့မှာ lockdown တတ်မှတ်ချက်ထုတ်ပြန်ထားပါတယ်2021ခုနှစ်အတွင်းတရုတ်မြန်မာနယ်စပ်ဂိတ်တွေကိုတရုတ်ဘက်ကနေမကြာခဏဆိုသလိုဖွင့်လိုက်ပိတ်လိုက်လုပ်ခဲ့တာပါဒါဟာကိုဗစ်ကာယောဂါထက်တရုတ်ဆိုးရရဲ့မူဝါဒတချို့ပေါ်မူတည်လိမ့်မယ်လို့မြန်မာကုန်သည်တွေကခန့်မှန်းပါတယ
်ပို့တွေ့တာပါညာတော့လည်းကတော့ကျွန်တော်တို့လက်ရှိအနေအထားဒီကိုတော်မှာချတာလို့ဒီဆောင်းထားတဲ့ဟာတွေပြန်ထုတ်ပြန်တော့အကြောင်းမရှိဘူးပြင်တို့မပြေမပြေလို့တုံ့နေကြရတော့အဲ့ဒါကြီးအထူးကြောင်ခေါင်းနဲ့တော့ကိုယ်နေဘက်ကလည်းအချင်းမပြေတာကြီးနေတော့ခက်နိုင်တာပေါ့ဘာမှမလုပ်နိုင်ဘူးပဲတရှိနေခါတော့ကိုတော့ကအဲ့ဒါအားမိုက်မှာစိတ်နာနေဖြစ်နေပါရဲ့ကြီးနေတာတော့အချင်းမပြေဘူးကွာ
တရုတ်နယ်စပ်မှာမြန်မာကုန်ကားတွေပိတ်မိနေတဲ့အတွက်တရုတ်နိုင်ငံဘက်သွားမဲ့ပို့ကုန်ကုန်ကားတွေကိုလာရှိုးမြို့ရှောင်းတိုးဂိတ်ကမတ်လ3ရက်နေ့ကနေစပြီးဖြတ်တန်းခွင့်မပေးတော့ပါဘူး။တခြားဒေသတွေသွားမဲ့ကုန်ကားတွေကိုတော့ဖြတ်တန်းခွင့်ပေးထားပါတယ်။အခုရက်ပိုင်းတွင်မူဆယ်ကနေကုန်တွေပြန်တယ်လာပြီးတော့နေရက်ကိုပြန်လာတဲ့ကုန်ကားကအစည်းရေတထောင်ဝန်းကျင်ရှိတယ်လို့ကုန်တယ်တွေကခန့်မှန်းပါတယ်။အလားတူပဲကချင်ပြည်နယ်ကံပိုက်တီးဂိတ်နဲ့လွယ်ကျယ်ဂိတ်တွေကိုတရုတ်ဘက်ကနေပိတ်ထားတဲ့အတွက်တရုတ်ကုန်ကားတွေရောမြန်မာကုန်ကားတွေပါမြန်မာနယ်စပ်မှာပိတ်မိနေတာပါဒီနေ့ဆိုရင်ကံပိုက်တီးနယ်စပ်ဂိတ်မှာငှက်ပြောတင်ထားတဲ့တရုတ်ကုန်ကားအစီးရာနဲ့ချီပိတ်မိနေတဲ့အတွက်တရုတ်ကုန်တွေစိတ်ဆိုးဒေါသထွက်နေကြတယ်လို့တချို့ကပြောပါတယ်လွယ်ကျယ်နယ်စပ်ဂိတ်မှာတော့တရုတ်ဘက်ကပို့မယ်မြန်မာကြံကားတွေလည်းအများအပြားပိတ်မိနေပါတယ်ရှင်
တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးအခြေအနေတွေကိုမဆုမွန်ကတင်ပြပေးခဲ့တာပါခင်ဗျာ